င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အတွက်ပထမဆုံးဘကိုးတိုင်းကဝမြို့နယ်တဲကရွာတွေမှာစစ်ကောင်စီတပ်သားတွေနဲ့ရဲတွေကဆိုင်ကယ်တွေကိုဖမ်းပြီးတော့ပတ်စံတောင်းနေလို့ပါဆိုပြီးတော့ပေးပို့လာတဲ့စာကိုတင်ပြပါမယ်။လွန်ခဲ့တဲ့တစ်လလောက်ကစပြီးတော့ဒီတရကုန်းရွာသစ်ဝဲပဒံငွေပုံ၃ခွအစတဲ့ရွာတွေမှာစစ်သားနဲ့ရဲတွေကအရဝတ်တွေနဲ့အဖက်ဖက်ကနေပိတ်ဆို့ပြီးတော့လိုက်ဖမ်းနေတာပါတဲ့။ဒေသဆိုင်ရာဆိုင်ကယ်မစီးရအမိန့်လဲထုံမထားပဲနဲ့ဆိုင်ကယ်စီးတဲ့သူမှန်သမျှကိုပြစ်ချက်တစ်ခုမဟုတ်တစ်ခုနဲ့အပြစ်ရှာပြီးတော့လိုက်ဖမ်းနေတာပါတဲ့ပြီးရင်တယောက်ကိုငွေကျပ်10သိန်းကနေ15သိန်းအထိတောင်းပါတယ်မပေးရင်ထောင်ချမယ်ဆိုပြီးတော့လဲချင်းချောက်ပါတယ်တဲ့နေတိုင်းအရွက်ဝတ်တွေနဲ့မမြင်ကွယ်ရမှာပုံနေပြီးတော့ထွက်ဖမ်းတာပါလယ်ထဲကိုသွားတဲ့လယ်သမားဒီဈေးရောင်းတဲ့90ကအစာအကုန်ဖမ်းနေတာပါတဲ့ January လ1ရက်နေ့ကဆိုရင်တခြားရွာက9ရောင်းတဲ့သူတယောက်ကိုဒီဝဲပဒံရွာအဝင်မှာဖမ်းဆီးပြီးငါးပိတ်တစ်ကြိမ်30နဲ့ဆိုင်ကယ်ကိုပြန်မပေးပဲလူကိုလည်းရိုက်လွတ်လိုက်ပါတယ်တဲ့အခုဆိုရင်ဒေသခံတွေဆိုင်ကယ်မစီးရဲကြတော့ပဲတရွာနဲ့တရွာသွားလာဖို့ခက်ခဲနေပါတယ်ဆိုင်ကယ်နဲ့တခြားဒေသကိုသွားဖို့မပြောနဲ့တချို့ဆိုရင်အိမ်တဲကိုဝင်လာပြီးဖမ်းမှာဆိုလို့အကြောက်လွန်ပြီးတော့ဆိုင်ကယ်တွေကိုဖွက်ထားရပါတယ်ဆိုပြီးတော့လက်တလောကြုံနေရတာတွေကိုပြောပြလာတာပါပေးဖို့သူရဲ့လုံခြုံရေးအရာနာမည်ကိုခြံလက်ပြီးတော့တင်ပြလိုက်ရပါတယ်ရှင်အခုဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဖီဘောမြို့မှာရွေးကောက်ပွဲအတွက်ဆိုပြီးတော့လူဦးရေစည်ရင်းလိုက်ကောက်နေတဲ့အကြောင်းပြောပြလာတဲ့စာကိုတင်ပြပါမယ်။ RFA ရေ January လ9ရက်နေ့မှာကျွန်တော်တို့ဒီဘောမြို့နယ်ကရက်ွက်တွေမှာရွေးကောက်ပွဲအတွက်လူဦးရေစည်ရင်းတွေလာကောက်ပါတယ်။ကျွန်တော်တို့မိသားစုကိုလူရှိစည်ရင်းအပြင်လူဦးရေတွေတိုးထည့်ထားပြီးတော့အလုပ်အကင်တွေပါပြောင်းလဲထားတာတွေ့ရပါတယ်။တရားမျှတတဲ့ရွေးကောက်ပွဲတဲ့လားဗျာ။မဲတောင်မထည့်ရသေးဘူး။ပေါ်တင်ကြီးအလိန်ခံနေရပါပြီ။စစ်ကောင်စီရဲ့အလိမ်ညာတွေကိုတလောကလုံးသိအောင် RFA ကတဆင့်ပြောပြပေးပါအောင်ဗျာ။လုံခြုံရေးအရာကျွန်တော်နာမည်နဲ့အကောင့်လေးကိုလျှို့ဝှက်ပေးထားပါဆိုပြီးတော့ပေးပို့လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေ၊အမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါမယ်ခင်ဗျာ
။အခုဆက်ပြီးတော့ပဲခူးမျိုးကပေးစာတစောင်းကိုတင်ပြပါမယ်။ပဲခူးတိုင်းပဲခူးမြို့ဆိုရှယ်လစ်တက်လန်းကနေဒီ25လမ်းအထိကိုအိမ်တော်စုစည်ရင်စစ်မယ်ဆိုပြီးတော့ယာအိမ်မှုတွေကိုယ်တိုင်လိုက်ပြီးတော့စစ်ပါတယ်ကျွန်တော်တို့ကအိမ်တော်စုစည်ရင်ထုတ်ပြလိုက်တော့သူတို့မှပါတဲ့စာအုပ်ထဲကိုရေးထည့်လိုက်ပါတယ်ပြီးတော့ငွေတစ်ထောင်တောင်းပါတယ်တဲ့ဘာအတွက်လဲလို့မေးတော့စာအုပ်ထဲကိုထည့်ရေးခါလို့ပြောပါတယ်ဒီလိုနဲ့လိုက်ပြီးတော့တောင်းနေတာ3ဘတ်ရှိသွားပါပြီဒီတစ်ခေါက်ကတော့ January လ9ရက်နေ့ညနေမှာလာသွားတာပါကျွန်တော်တို့မှအလုပ်ကိုင်းကလည်းမရှိချွေတာပြီးတော့စားနေရတာပါကျွန်တော်တို့ဘက်မှာက1000ဆိုရင်ကစွန်းရွက်10စီးရပါတယ်ကစွန်းရွက်10စီးဆိုရင်2ရက်လောက်စားလို့ရပါတယ်ဗျာဒါကြောင့် RFA ကနေတဆင့်ဒီအကြောင်းကိုအထက်လူကြီးတွေသိအောင်ပြောပြပေးစေချင်ပါတယ်ဆိုပြီးတော့ပေးပို့လာတာပါပေးပို့သူရဲ့နာမည်နဲ့အကောင့်ကိုမဖော်ပြဖို့မေတ္တာရက်ခံထားပါတယ်ရှင်အခုဆက်ပြီးတင်ပြချင်တာကတော့မတန်ဆွမ်းတယောက်ရဲ့ရင်ဖွင့်စကားသံဆိုပြီးတော့ပေးပို့လာတဲ့စာပါလုံခြုံရေးအရာကိုပါကြီးဆိုတဲ့အမည်လွှဲကိုသုံးပေးပါဆိုပြီးတော့ပေးပို့လာတာပါကျွန်တော်ကမတန်ဆွမ်းတယောက်ပါ RFA ကျွန်တော်အသက်မွေးဝမ်းကြောင်းပြုနိုင်ဖို့လုပ်ငန်းခွင်ဝင်နိုင်ဖို့ကွန်ပျူတာနဲ့အထိုင်လုပ်နိုင်မဲ့သင်တန်းတွေတက်ပြီးတော့အရေးအသွေးတိုးတက်အောင်လုပ်ထားပေမဲ့မတန်ဆွမ်းတွေအတွက်အလုပ်အကိုင်ကမရှိသလောက်ပါပဲအရင် NLD အစိုးရလက်ထက်မှာတော့မတန်ဆွမ်းသူတွေအတွက်အလုပ်အကိုင်အခွင့်အလမ်းကများများဆဆမရှိခဲ့တာအခုမီးတောင်မှန်မှန်မပေးနိုင်ပဲနဲ့လျှက်စစ်ကားတွေလျှက်စစ်ရထားတွေကိုတန်းတနေတဲ့လူစိတ်မရှိတဲ့လူတစုကြောင့်အကုန်လုံးဒုက္ခရောက်ရပါတယ်။မတန်ဆွမ်းတွေကပိုလို့တောင်ခက်ခဲကြရပါတယ်။စစ်ကောင်စီကဘာတစ်ခုမှအားကိုးမရတဲ့အပြင်ဘဝတွေကိုပါဖျက်ဆီးပစ်နေတာမြင်ပြီးတော့စိတ်ပြတ်မိပါတယ်။တခါတလေအသက်ဆက်ရှင်ခြင်းစိတ်ပါပျောက်ဆုံးလာတာပါ။တိုင်းရေးပြည်ရေးအမြန်ဆုံးအပြီးသက်စေခြင်းပြီးတော့အလုပ်အကိုင်လေးတစ်ခုလည်းလိုချင်မိပါတယ်။ကျွန်တော်စာလေးကြောင့်ကျွန်တော်နဲ့ကျွန်တော်လိုမတန်ဆွမ်းသူတွေရဲ့အခက်အခဲကိုလူတို့အားလုံးသိနိုင်မယ်ထင်ပါတယ်ဆိုပြီးတော့ပေးပို့ရင်ဖွင့်လာတာပါရှင်။ဒီတော့ RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်